အမေရိကန်အာဆီယံထိပ်သီးအစည်းအဝေးဟာအာဆီယံနိုင်ငံတွေနဲ့လက်တွဲပဲ့အဖြစ်ရပ်တည်တဲ့ဆက်ဆံရေးခိုင်မာမှုကိုထင်ဟပ်တဲ့အစည်းအဝေးဖြစ်တယ်လို့ပဲအာရှပစိဖိတ်ရေးကိစ္စတွေပြင်ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်လို့လည်းမဖြစ်မနေစနေကြမယ်ကြောင်းအမေရိကန်သမ္မတကအင်ပီရိုကိုပြောဆိုပါတယ်အာဆီယံထိပ်သီးအစည်းအဝေးမှာယူကရိန်းကိစ္စကအဓိကပေါင်းမဲ့အကြောင်းအရာဖြစ်ပါတယ်နောက်ဆုံးကြေညာချက်ကတော့24နှစ်အတွင်းတော့အပြစ်သက်ထုတ်ပြန်နိုင်မယ်မမျှော်လင့်သေးဘူးဆိုပြီးတော့အင်ပီရိုပြောခွင့်ကဂျမ်စကီးကမနေ့ကသတင်းစာရှင်းလင်းပွဲအတွက်မှာ VOA အမည်ကိုပြန်လည်ဖြေကြားပါ
So on the ASEAN summit, Ukraine will absolutely be on the agenda in terms of what the final communique will look like. I don't expect it to be
အပြာနာဆွေးနွေးပြောဆိုစရာရှိနေသေးဖြစ်ပြီးတော့ Ukraine ပေါ်မှာ Russia ရဲ့ကြီးကြောက်မှုကိုစတင်တဲ့နေရာမှာ ASEAN ခေါင်းဆောင်တွေရဲ့ပါဝင်မှုကရေးကြီးပါတယ်လို့အင်ပီရိုပြောခွင့်ရသူကပြောပါတယ်။ ASEAN ရှေ့တောင်အရှနိုင်ငံတွေထဲမှာတမိုင်းကြောင်းအရ Russia နိုင်ငံနဲ့ဆက်ဆံရေးနှိကတ်တဲ့နိုင်ငံတွေရှိလို့ပဲတနင်္ဂနွေနဲ့တနင်္ဂနွေရက်တိချက်မတူတာကို American ဆွေးရရာရှိတွေကလက်ခံပြောဆိုပါတယ်။ဒါနဲ့လေရုရှားနိုင်ငံရဲ့ကြီးကြောက်မှုကိုတင်းကြီးတညွတ်ထဲရက်တီဆက်ကျင်နေအောင်လို့အာဆီယံခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌဌာနအတိုင်ပင်ခံဒရက်ဆိုလစ်ကပြီးခဲ့တဲ့ဂျပန်အတွက်မှာ view နဲ့တည်တံ့တွေ့ဆုံမိန့်ခံမှာပြောဆိုထားပါတယ်။ယူကရိန်းရေးပြင်အာရှပစိဖိတ်ဒေသကုန်သွယ်ရေးနဲ့လူမျိုးကိစ္စရပ်တွေနောက်အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းတွားလာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြမယ်အကြောင်းအမေရိကန်ရာရှိတွေကပြောဆိုထားပါတယ်။